တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ဂျီတယ်ရီဘရန်ဆက်ကသူ့ရဲ့တိဘက်ဒေသခရီးစဉ်အတွင်းမှာတရုတ်နိုင်ငံအနေနဲ့တိဘက်ဖုံးတော်ကြီးဒလိုင်းလာမားနဲ့တွေ့ဆုံဆွေးနွေးဖို့တိုက်တွန်းခဲ့တဲ့အကြောင်းအမေရိကန်တန်ယုံပြောခွင့်ရကစနေနေ့ကပြောပါတယ်တိဘက်ဖုံးကြီးတွေရဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုတရုတ်အစိုးရကကြားဝင်နှောက်ယှက်မှုတွေနဲ့ပတ်သက်ပြီးသံအမတ်ဂျီတယ်ရီဘရန်ဆက်ကစိုးရိမ်ကြောင်းလဲတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုတသမတ်တည်းချုပ်ကိုင်မှုမရှိတဲ့အပေါ်စိုးရိမ်မိကြောင်းလဲအမေရိကန်ကိုယ်စားလှယ်အဖွဲ့ကပြောတာပါတိဘက်ဒေသမှာနိုင်ငံခြားသားတွေနဲ့အထူးသဖြင့်သတင်းတောက်တွေနဲ့တန်တမန်တွေသွာလာခွင့်ကိုတရုတ်ကချုပ်ကန်ထားပါတယ်။ဒါပေမဲ့ American သံမတ်ကြီး Terry Branstad ရဲ့တိဘက်ခရီးစဉ်မှာတော့တိဘက်ဘာသာရေးနဲ့ယဉ်ကျေးမှုအမွေအနှစ်နေရာတွေကိုသွားရောက်လေ့လာခွင့်ရခဲ့ပါတယ်။ဒါအပြင်တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသနဲ့အိမ်နီးချင်းချင်းဟိုင်တွေကိုမေလ19ရက်ကနေ25ရက်နေ့အထိသံမတ်ကြီး Branstad သွားရောက်ခဲ့တယ်လို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။သူဟာဟိမဝန္တာတောင်တန်းဒေသမှာရှိတဲ့တိဘက်နယ်ကို၄နှစ်အတွင်းပထမဆုံးသွားခွင့်ရတဲ့အမေရိကန်တပ်တမန်ဖြစ်ပါတယ်။တိဘက်ဒေသစီကိုနိုင်ငံခြားသားတွေသွားရောက်မှုကန့်သတ်တဲ့မူကိုကျင့်သုံးတဲ့တရုတ်တာဝန်ရှိသူတွေပေါ့အမေရိကန်ပြည်ဝင်ခွင့်ဗီဇာညှင်းဆန်ရမယ့်ဥပဒေကိုအမေရိကန်မှာပြီးခဲ့တဲ့ဒီဇင်ဘာကအတည်ပြုခဲ့ပြီးတဲ့နောက်မှာအခုလိုအမေရိကန်တပ်တမန်သွားခွင့်ရတာလည်းဖြစ်ပါတယ်။